ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေချာပိတ်မိနေတဲ့နိုင်ငံခြားသားတွေထဲမှာမလေးရှားနိုင်ငံသား109ဦးပါဝင်နေပြီးသူတို့ကိုကယ်ဆယ်ဖို့တရုတ်နိုင်ငံယူနန်ပြည်နယ်ခူမင်းမြို့ကအုပ်ချုပ်ရေးအာဏာပိုင်တွေကိုအကူအညီတောင်းထားတယ်လို့ပဲမြန်မာအာဏာပိုင်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့မလေးရှားအာဏာပိုင်တို့ကပြောပါတယ်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ရှမ်းပြည်မြောက်ပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဘယ်မှထွက်မရဘဲတောင်တင်နေတဲ့မလေးရှားနိုင်ငံသား109ဦးကိုကယ်ဆယ်ဖို့တရုတ်နိုင်ငံယူနန်ပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေကိုအကူအညီတောင်းထားတယ်ဆိုပြီးမလေးရှားအာဏာပိုင်တွေကပြောပါတယ်တရုတ်အစိုးရဘက်ကအပြည့်အဝအကူအညီဆောင်ရွက်ပေးမယ်ဆိုတဲ့ဂရီကဝတ်တွေရရှိထားပြီးဖြစ်တဲ့အကြောင်းမလေးရှားနိုင်ငံကြားရေးရာဒုတိယဝန်ကြီးဒါတွတ်မိုဟာမက်အလမင်ကသတင်းစာရှင်းလင်းပွဲမှာမလေးရှားဘာသာစကားနဲ့အခုလိုပြောဆိုသွားပါတယ်
Bilada cooperation kerjasama yang terjadi antara kita pertama dengan kita mereka boleh bantu kita. Jadi saya bagi pihak.
ပေးမိနေတဲ့မလေးရှားနိုင်ငံသားတွေကိုတရုတ်နိုင်ငံကနေတဆင့်ကယ်ထုတ်နိုင်ဖို့ကိုတရုတ်နဲ့မလေးရှားအစိုးရတွေပူးပေါင်းပြီးအတူတကွအကူအညီဆောင်ရွက်ဖို့သဘောတူညီချက်ရပြီးဖြစ်ပါတယ်အခုဆိုရင်မလေးရှားပြည်ထောင်ရေးနိုင်ငံသားရေးနဲ့နောက်ဝကအဖွဲ့ဝင်တွေဟာတရုတ်အာဏာပိုင်နေတဲ့အတူဆက်လက်လှုပ်ဆောင်နေကြပါပြီဆိုပြီးပြောဆိုသွားတာဖြစ်ပါတယ်အင်ဒီနာချင်းနိုင်ငံတွေမှာလူကုန်ကူးခံရတဲ့မလေးရှားနိုင်ငံသားက2000ခန့်ရှိနေသေးတာကြောင့်အဲ့ဒီထဲက1200ကျော်ဟာမြန်မာနိုင်ငံထဲမှာပြိမ့်မိနေတာဖြစ်ကြောင်းမလေးရှား International Humanitarian Organization MHO အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်အဲ့ဒီထဲကမလေးရှားနိုင်ငံသား980ကိုလည်းပြန်လည်ကယ်တင်ခေါ်ယူခဲ့ပြီးဖြစ်ကြောင်းကိုလည်းဖော်ပြထားပါတယ်။မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မလေးရှားအစိုးရဟာရန်ကုန်နဲ့ဘေကျင်းမှာရှိတဲ့မလေးရှားတန်ရုံနေတရုတ်နိုင်ငံကူမင်းမှာရှိတဲ့မလေးရှားကောင်စစ်ဝင်ချုပ်ရုံနေကနေတဆင့်မြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနနဲ့ပြည်သူ့လွတ်တော်လို့နဲ့ပူးပေါင်းကကယ်ဆယ်ရေးလုပ်ငန်းများကိုဆောင်ရွက်နေပြီးဖြစ်ပြီးမလေးရှားနိုင်ငံသားတွေဘေးကင်းစွာပြန်နိုင်ရေးအတွက်လှုပ်ဆောင်နေတယ်ဆိုပြီးပြောဆိုထားပါတယ်မြန်မာပြည်ထဲမှာပြိမ့်မိနေသူတွေအနေနဲ့အကူအညီလိုအပ်ရင်တောင်းခံနိုင်ကြောင်းကိုလည်းကြေညာချက်မှာဖော်ပြထားပါတယ်မလေးရှားနိုင်ငံသားတွေဟာလည်းတခြားနိုင်ငံသားတွေနဲ့နီးတူအလုပ်ပေးမယ်ဆိုပြီးအွန်လိုင်းငွေလိမ်ကိုင်းတွေကလိမ်လည်ခေါ်ယူတာကိုခံခဲ့ကြရတာပါသူတို့တွေဟာထွက်ပြေးလွတ်မြောက်ဖို့ကြိုးစားရင်းနဲ့လူကုန်ကူးသူတွေရဲ့တားဆောင်နေဖြစ်ခဲ့ကြရတယ်လို့လည်းမလေးရှားတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်